ပြစ်ခတ်တိုက်ခိုက်မှုတွေတို့ကြောင့်တစ်မျိုးလုံးစစ်ဘေးလွတ်ရာတင်းဆောင်နေကြရတဲ့ဒီချင်းပြည်နယ်ထက်တလန်မျိုးကနေအိမ်တွေကိုစစ်ကောင်စီတပ်တွေမိရှို့တဲ့အတွက်နေအိမ်တော်တော်များများမိလောင်ခဲ့ပါတယ်။ညနေ၄နာရီလောက်အထိအိမ်ခြေ30ထက်မနည်းလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့တလကျော်ရဲကဒီစစ်ဘေးလွတ်ရာတောင်းချောင်နေကြရတဲ့ထန်တလန်မျိုးကစစ်ဘေးဒုက္ခတွေဟာလည်းအစားအသောက်အကူအညီတွေတော်လေးလိုအပ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ဦးတင်မောင်တန်းကတင်ပြပါမယ်ရှင်
။စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်ထန်တလန်တမျိုးလုံးဘေးလွတ်ရာတင်းချောင်နေရပါတယ်ဒီနေ့အောက်တိုဘာ29ရက်မနေ့ပိုင်းမှာစစ်ကောင်စီတပ်တွေမိရှို့တဲ့အတွက်နေအိမ်တွေမီးလောင်ကျွမ်းနေတယ်လို့ဒေသခံတွေကပြောပါတယ်မီးလောင်ကျွမ်းတဲ့အခြေအနေနဲ့ပတ်သက်လို့ထန်တလန်ဒေသခံတဦးကအခုလိုပြောပါတယ
်ဒီကနေ့ထန်တလန်မှာကဆက်ရှိတာဆိုတာကအတိအကျတော့ကျွန်တော်တို့ရှုရချင်မှမရှိဘူးဆိုတော့တိကျတော့တော့များဘူးသူတို့ပြောတာကတော့ကိုယ်နာရီခွေးလောက်ကနေမီးလောင်တယ်လို့ပြောကြတယ်ပြီးရင်ဆာသူတို့ဆာလောင်တဲ့အိမ်ကကျွန်တော်တို့ဌာနလာလမ်းစုံကစီဗီဗာနာကဆာတာအဲ့မှာသူတို့စစ်တပ်ကမီးရှို့တယ်ဆိုတော့ကျွန်တော်တို့ဌာနလာမှာပြည်သူလူထုအနေနဲ့ဒီလိုမရှိတော့ဘူးစစ်တပ်တွေစီရတာသူတို့ပဲရှိတယ်ဆိုတော့သူတို့ပဲမရှိဘူးနဲ့တရားရှုလို့ရှုမှမဟုတ်ဘူးလေဒီမှာမရှိတော့အခုကကျွန်တော်တို့ကပါသွားပြီးပါသွားတဲ့အိမ်ကဆင်းမလို့ရှိပြီးအခုလဲလောင်နေတော့ပဲအဲ့ဒါနဲ့မီးကအာမြေမြေမြေတဲ့ဒီလေမရှိဘူးဒီလေမရှိဘူးဆိုတော့စစ်တပ်ကလည်းမိဘမိမိရှိဒီကနေ့အဲပေးပွဲလည်းမရှိဘူးသူမတားနေမကြဘူးဒီကနေ့သူမြင်တဲ့ရှုတော့
မနေ့9နာရီကျော်ကနေလောင်ကျွမ်းတဲ့မိဟာညနေ4နာရီထိငြိမ့်သက်မဲ့သူမရှိပဲလောင်ကျွမ်းနေတာဖြစ်ပြီးနေအလုံး30ကျော်မိလောင်ကျွမ်းနေပါတယ်အခုလိုဖြစ်ရတာဟာတိုက်ပွဲဖြစ်ပွားတာကြောင့်မဟုတ်ပဲစစ်ကောင်စီတပ်ကမိရှို့တဲ့အတွက်မိလောင်ရတာဖြစ်တယ်လို့ပြောပါတယ်မိလောင်ပြီးနောက်စစ်ကောင်စီဘက်ကတင်တဲ့ပြဖောက်တာတွေပြုတ်လုတယ်လို့ထန်တလန် CDF ကအတည်ပြုပြောကြပါတယ်ထန်တလန်မြို့နယ်အိမ်တွေမိရှုခံရတယ်ဆိုတဲ့ဒေသခံနဲ့ PDF တွေရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးတပ်တော်သတင်းမှပြန်ကြားရေးကိုမေးမြန်းထားပါတယ်သတင်းထုတ်လွှင့်တဲ့ချိန်ထိတော့ပြန်ကြားချက်မရှိသေးပါဘူးစစ်ကောင်စီတပ်တွေနဲ့ CDF တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မြို့ကန်တွေဟာဘေးလွတ်ရာကိုတိတ်ဆောင်ထွက်ပြေးခဲ့ရပါတယ်စစ်ဘေးရှောင်နေရတာတလကျော်ကြာမြင့်လာတဲ့အတွက်စစ်ဘေးရှောင်တွေမှာစာရေးတော်ရေးအခက်အခဲတွေရှိလာပါတယ်။လက်ရှိအခက်အခဲတွေကိုစစ်ဘေးရှောင်တို့ကအခုလိုပြောပါတယ
်။တရှိတော့ခက်တွေကဖားစီရမရှိတော့ဘူးတော့အဆားစာရတဲ့သူတို့တော်တော်လေးတော့ခက်ကြတယ်အဲ့ဒါ။သူတို့အဆားစာရတဲ့နေရာကဟာခါတဲ့ခံတရားနဲ့အများကြီးတော့ညစ်ချက်လာပေါ်တော့အခုတော့တော်လို့မရတော့ဖြစ်နေတယ်။အခုခံတရားဟာခါကလည်းပြည့်စည်လို့မရတော့ဘူးခံတရားကလည်းမရှိလို့မရတော့ဘူးဆန္ဒဆိုရင်တော့အကူအညီပေးဖို့ပြည်သူတွေလည်းခါစီရည်ယူမယ်နေရာမရှိတော့ဖြစ်နေတယ်အဲ့ဒါကြောင့
်ထန်တလာမြို့မှာအင်ဂျင်1000ကျော်ရှိပါတယ်စက်တင်ဘာ18ရက်ကစစ်ကောင်စီတပ်တွေနဲ့ထန်တလန် CDF တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်နေအိမ်20ကျော်မိလောင်ကျွမ်းရတာပါမိလောင်တာကိုကျင်းသက်တဲ့တင်းဥဆရာတို့ကြည်စံထိမှန်လို့တိတ်ဆုံးခဲ့ပြီးနောက်ပိုင်းတမျိုးလုံးစစ်ဘေးလွတ်ရာကိုတင်းချောင်ခဲ့ရတာလည်းဖြစ်ပါတယ်